သမရရဲ့လူငယ်ချမ်းသာခွင့်နဲ့နိုင်ငံတော်ကအကျဉ်းသားတွေလွတ်လာတဲ့အထက်မှာနိုင်ငံရေးကျဉ်းသားတွေသတင်းသမားတချို့နဲ့တက်ကြွလှုပ်ရှားသူအနေနဲ့ပါဝင်ပေမဲ့နိုင်ငံရေးကျဉ်းသားတွေထောင်ထဲမှာမလွတ်မြောက်ပဲကျန်နေသေးတယ်လို့လွတ်မြောက်လာသူတွေကပြောပါတယ်ပြစ်ဒဏ်တစ်နှစ်ကြာခံပြီးသူတွေကိုလွတ်ပေးတာလို့ဆိုပေမဲ့မြည်ကြီးနားထောင်မှာတိုက်ခိုးမှုနဲ့ထောင်ဒဏ်ကြာခံခဲ့ရတဲ့တရုတ်နိုင်ငံသား150ကျော်တို့ကတော့သတင်းတစ်ပတ်ကျော်မှာပြစ်ဒဏ်ကလူငင်းချမ်းသာခွင့်ရတဲ့ပုံမှာတော့ထောက်ပြဝေဖန်ကြပါတယ်။ရန်ကုန်မန္တလေးအချင်းထောင်တို့ကလွတ်မြောက်လာကြတဲ့ယုံကြည်ချက်ကြောင့်အချင်းချခဲ့သူတွေရဲ့ဖွင့်ဟပြောဆိုချက်တွေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်။
သမရရဲ့လူငယ်ချမ်းသာခွင့်နဲ့ဒီကနေ့နိုင်ငံတော်ဝန်ကအကျဉ်းထောင်တွေကနေအကျဉ်းချနေသူ6966ဦးတို့ထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူတရာစင်ကျော်ကျော်ပဲပါဝင်လွတ်မြောက်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးတဲကြွလှုပ်ရှားတာကြောင့်နိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့ထောင်ချခံခဲ့ရပြီးဒီကနေ့ပြန်လည်လွတ်မြောက်လာခဲ့သူကိုတင်မောင်ကြီးကတော့ပြန်လွတ်လာတဲ့အပေါ်မှာအခုလိုပြောပါတယ်
။တကယ်စေတနာသူတို့ပါတယ်ဆိုရင်ကိုကျွန်တော်တို့ဒီအင်းစိန်ထောင်ထဲမှာလက်ရှိပြန်ခဲ့တာကျွန်တော်တို့ရဲဘော်ရဲဘက်တွေအများကြီးရှိတယ်။အော်ကျောင်းသားတွေတရားဆိုဒီအရင်လို့ရှိတယ်။ဒါနောက်စီဦးနေပိုင်ကျိုးသူတို့ရှိတယ်။နောက်အလုံသမားတွေအများကြီးရှိပြီးတော့ကိုတင်ကျော်တို့ကြံခဲ့တယ်။အများကြီးပဲ။ဟောတကယ်သူတို့စေတနာရှိတယ်ဆိုရင်ဆိုရတာလူငင်းပေးတယ်ဆိုရင်လူလူကင်းကင်းသူတို့ပေးရမှာ။ဟိုကျွန်တော်တို့ပေးတာမှာ401နဲ့401ကျွန်တော်လက်မှတ်ထိုးခိုင်းတယ်။ကျွန်တော်မထိုးဘူး။ဟာလက်မှတ်မထိုးရင်ကျွန်တော်ပြန်ထည့်မှာဆဲလိုက်ကျွန်တော်ပြောလိုက်ရည်။ပြောမှဆိုရင်ဒါဆိုရကစေတနာပါတာမပါဘူးဆိုတာပေါ်လွင်နေတာပဲလေကျွန်တော်အနေနဲ့ကတော့လက်ရှိဒီဆိုရကလွတ်ပေးလိုက်တဲ့ဥစ္စာကတော့ကျွန်တော်ကတော့ကျေးဇူးတော့မတင်ဘူးဒါဆိုကျွန်တော်လွတ်ရကနီးနေတာဟုတ်ပြည်သူရဲ့အကျိုးကြည့်ပြီးလှုပ်လှုပ်တာတစ်ခုမှမရှိဘူးလက်ရှိဒီကနေ့လွတ်လာတဲ့ဆက်ပါတယ်ကျွန်တော်ကြည့်တာပေါ့ဒီနေ့အကျဉ်းသားတွေလည်းပါတယ်ဟောပြည်သူပြည်သူနဲ့ကြားနေတဲ့ကြီးသမားတွေလည်းပါတယ်ဟောလက်နက်မှုနဲ့ဖန်ခံထားတဲ့လူတွေပါတယ်ပိမှုသမားတွေပါတယ်ဟောကျွန်တော်တကယ်အနေနဲ့ဒီသမားတွေပြောင်းမှာမပါဘူးကျွန်တော်တယောက်ပဲပါတာ
အကျဉ်းထောင်တွေမှာတစ်နှစ်ကြာခံပြီးနောက်ကြန့်ရှိနေသေးတဲ့ပြစ်ဒဏ်ကိုလူငင်းချမ်းသာခွင့်ပြုတာဖြစ်တယ်လို့ဆိုပြီးအခုအကျဉ်းသားတွေကိုလွှတ်လိုက်တာဖြစ်ပေမဲ့လို့တိတ်ခိုးမှုနဲ့နှစ်ရှည်ထောင်ဒဏ်ကြာခံနေရသူတရုတ်နိုင်ငံသား150ကျော်တို့ဟာလည်းပြစ်ဒဏ်ကျပြီးတော့မကြခင်မှာပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လှုပ်ရှားမှုမှာပါဝင်လက်မှတ်ထိုးမှုနဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်ချမှတ်ခံခဲ့ရသူဘုံမှုကျော်စွာဝင်ကတော့မန္တလေးဥပိုလ်ထောင်ထဲမှာမလွတ်မြောက်ဖဲကြန့်ရှိနေသေးတဲ့တွဲကြွလှုပ်ရှားသူတွေရှိနေသေးတဲ့အကြောင်းပြောပါတယ်
။နိုင်ငံရေးနဲ့ပတ်သက်လို့တော့ကျွန်တော်နဲ့အတူတရားမှမပါခဲ့ဘူးယ။ဘုံမှာနိုင်ငံရေးအကျဉ်းသားတွေလို့ပြောင်းဆိုရှိတယ်။ပြောင်းပြောရတယ်ဒီကတောင်းလို့ကြာတာဆိုတော့မပါဘူး။ကိုတော့အမှုရှိတယ်ဒီကလည်းတမစ်ကြာတာဆိုတော့မပါဘူးပေါ့နော်။ဟိုတောင်းသားလေးတွေရှိတယ်။နောက်ဥတော်ဝင်စစ်နေဥတော်ဝင်ရှိတယ်။ကျွန်တော်ဒီမှာကအမှုမလို့ပြောနေရပြီမပါဘူးနော်အဲ့တော့ဒီနိုင်ငံရဲ့ပတ်သက်လို့ကျန်တဲ့သူတွေအားလုံးကြံနေတယ်အမှုပြရတာလည်းကိုတော်အမင်းနဲ့ကိုပေါ်တော်အမှုပြီးတယ်ဒါပေမဲ့သူကတက်မတ်တဲ့အကျုံးဝင်တဲ့ခါကျတော့ပါမလာခဲ့ဘူးအကျွန်တော်ကတော့တက်မတ်တဲ့အကျုံးဝင်တဲ့အတွက်ပြစ်ပေးလိုက်တယ်လို့တက်မတ်ချက်ကတော့ဒီနေ့နေတာဒီနေ့လက်ကျန်သဘောမျိုးနဲ့ဆက်မှတ်လိုက်တာပါကျွန်တော်ခုနကပြောတဲ့နိုင်ငံသားတစ်ခုထုတ်တဲ့ဒီလိုဆိုတော့ငယ်ချင်းတက်မတ်ကိုပြလိုက်တာကကျွန်တော်မသိပါဘူးယားအဲဒီလိုမျိုးသိလိုက်တဲ့ဆိုရင်လည်းဒါကကျွန်တော်သိကြပါတယ်။ဟိုကျွန်တော်အနေနဲ့အောင်မောက်ခံပါဘူး။ဟိုအခုလိုမျိုးသိလာခြင်းကလည်းအဲဒါကဟိုဘုံတော့တဲ့အနေအထားရှိတယ်လို့ကျွန်တော်မကန်ယူပါဘူးခင်ဗျ။
ဒီကနေ့လွတ်လာတဲ့အချိန်မှာဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုတွေကိုကြားပြအစိုးရအဖြစ်ပြည်သူတွေတင်မြှောက်တဲ့အကြောင်းရေးသားခဲ့ကြတဲ့ဘိုင်းမွန်တန်နီချာနယ်ရဲ့ထုတ်ဝေသူနဲ့သတင်းထောက်၅ဦးတို့ဟာလည်းထောင်နဲ့တနစ်ကျော်ကြာခံပြီးမှပြန်ပြီးတော့လွတ်လာကြပါတယ်။ဘိုင်းမွန်တန်နီချာနယ်ရဲ့တာဝန်ခံအေဒီတာကိုအောင်တန့်ကတော့ပြန်လွတ်လာပြီးမဲ့အသက်မွေးဝမ်းကြောက်အတွက်စိတ်ပူနေရတယ်လို့ပြောပါတယ
်။ပြန်လွတ်လာရတဲ့တော့ကျွန်တော်ဒီသတင်းသမားတယောက်အနေနဲ့စာနယ်ဇင်းလုပ်ငန်းတွေကျွန်တော်ပြန်လည်လုပ်ခိုင်းဖို့ခွင့်လမ်းရရှိလာတယ်ပေါ့ဗျာကျွန်တော်ဒီဘက်ကသတင်းသမားတွေကိုဒီတရားစွဲနေရတယ်လည်းရှိတယ်နောက်ဖမ်းဆီးချောင်းချခဲ့တာလည်းရှိတယ်အဲဆိုတဲ့အခါကျတော့ဒီအမျိုးတွေကတော့ကျွန်တော်ဒီမိုကရေစီနိုင်ငံမှာတော့မဖြစ်ရင်အကောင်းဆုံးပေါ့ဗျာပြောရမယ်ဆိုလို့ရှိရင်ပါလေအာကျွန်တော်အမှန်တိုင်းဝင်ခံရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဂျာနယ်တိုက်ကမရှိတော့ဘူးယားဂျာနယ်တိုက်မရှိတော့ဘူးဆိုတဲ့အခါကျတော့လောလောဆယ်တော်မှကျွန်တော်ဘယ်ဂျာနယ်တိုက်မှာလုလို့ရမလဲဘာလုပ်ရမလဲဆိုတာကျွန်တော်လုတ်ရှင်းတဲ့ဆိုင်ဆန်သားတွေအပြည့်အဝလိုရှိတာပေါ့နော်ဘာလုပ်ရမလဲဘာလုပ်ရမလဲဆိုတာမှကျွန်တော်လုံးမကိုစုတ်ဖြတ်လို့မရဘူးစုတ်ဖြတ်လို့မရသေးရတယ်ဆိုလို့ရှိရင်အဲဘယ်မှာသွားပြီးတော့ပြန်ပြောင်းပြောဆိုရမယ်ဆိုတဲ့အနေအားမရှိဘူးပေါ့ဒါမှမဟုတ်ကျွန်တော်တို့ကြိုးစားရမှာပေါ့ကျွန်တော်ဒီလုပ်ငန်းနဲ့ပဲကျွန်တော်အသက်မွေးလာတာကျွန်တော်10နှစ်ကျော်ပြီလေ
ဒီကနေ့အကျဉ်းသားခွန်ထောင်လောက်လှုပ်တဲ့အထက်မှာယုံကြည်ချက်ကြောင့်အကျဉ်းချခံရသူ73ဦးပဲလွတ်မြောက်လာတယ်လို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်သူတို့ကပြောပါတယ်။လက်ရှိမြန်မာအကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း100ရာစုရှိနေသေးပြီးနောက်ထပ်400ရာလို့ဟာလဲတရားရင်ဆိုင်နေကြရဆဲဖြစ်ပါတယ်ရှင်။